တရုတ်နိုင်ငံကသူ့ရဲ့စစ်အသုံးစရိတ်ကို 8.2 ရာခိုင်နှုန်းတိုးမဲ့အကြောင်းမနစ်အင်ကာနီကကြေညာလိုက်ပါတယ်။သမ္မတရှီကျင်းဖင်လက်ထက်သမ္မတတာဝန်ယူခဲ့တဲ့လွန်ခဲ့တဲ့17နှစ်တာကာလအတွင်းမှာစစ်အသုံးစရိတ်ကနှစ်ဆကျော်တိုးလာတာဖြစ်တယ်လို့ထိုင်ဝမ်နဲ့ပတ်သက်လို့တရုတ်ဘက်ကအတင်းမာဆုံးရည်တည်ချက်ကိုပြသနေတဲ့အချိန်မှာပဲအခုလိုမျိုးစစ်အသုံးစရိတ်ကိုတိုးမြင့်လိုက်တာဖြစ်ပါတယ်။2013ခုနှစ်ရှီကျင်းဖင်သမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့အချိန်တုန်းကစစ်အသုံးစရိတ်ကဘီလီယံ100ပဲရှိခဲ့တာပါ။ခုဆိုရင်တော့စစ်အသုံးစရိတ်ကဘီလီယံ230အထိတိုးမြင့်လိုက်ပါတယ်။ဒီလိုတိုးမြင့်လိုက်တဲ့စစ်အသုံးစရိတ်ဟာပြီးခဲ့တဲ့နှစ်ကအစိုးရအသုံးစရိတ်မှာတင်ပြချက်နဲ့ဒီနှစ်တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြိုတင်ခန့်မှန်းချက်ထက်9ရာခိုင်နှုန်းကျော်ထပ်ပြီးတော့တာလွန်နေပါတယ်။တရုတ်စစ်တပ်ဟာခင်မီအောင်တိဆောက်ရေးစီမံချက်ကို2035ခုနှစ်မှာအပြီးသက်အကောင့်ထဲပေါ်မှာဖြစ်ပြီး2049ခုနှစ်မှာတော့ကမ္ဘာအဆင့်မီစစ်တပ်အဖြစ်နဲ့တိဆောက်နိုင်အောင်တရုတ်ကစူးစမ်းနေတာဖြစ်ပါတယ်။ထိုင်ဝမ်နဲ့ပတ်သက်လို့ငိမ့်ညံ့စွာပြန်လဲပေါင်းစည်းရေးဆိုတဲ့အတုံးနှုံးကိုလည်းမတုံးတော့ဘဲနဲ့ထိုင်ဝမ်တို့ရဲ့လွတ်လပ်ရေးကိုလုံးဝလက်ခံမှာမဟုတ်တဲ့အကြောင်းပြင်းပြထန်ထန်ပြောဆိုလာသလိုထိုင်ဝမ်ရေလက်ကြားမှာစီးရေးလှုပ်ရှားမှုတွေကလည်းဒီနှစ်ပိုင်းနေမှာပို့ပြီးတော့တိုးလှုပ်ဆောင်လာနေပါတယ်ရှင်။